ကချင်ပြည်နယ်ဘာကမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ KIA ဂျာဒီကနေ့ဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကလေကြောင်းကနေ၃ချိန်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်တိုက်ပွဲဖြစ်တဲ့အနီးကကြေးရွာတို့စစ်ဘေးလူရွာကိုတိမ်းရှောင်နေကြရပါတယ်။နှစ်ရက်အတွင်းဘာကမြို့နယ်ထဲမှာတိုက်ပွဲ၄ချိန်တည်းမှနေဖြစ်ပါတယ်။ပူတော်မြို့နယ်ဘက်မှာလည်းဂျာလာဘရီနေကလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကတိုက်ပွဲတွေကိုငင်းချမ်းပြောပြပါမယ်ခင်ဗျာ
။စစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကစပြီးကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာနေတာမှာများသောအဖြစ်ကချင်တိုင်းဒေသလက်နက်ကိုင်း KIA ဘက်ကစစ်ကောင်စီတပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်နေတာဖြစ်ပါတယ်။ဖားကန့်မြို့နယ်တဲကဖားကန့်နဲ့ကာမိုင်းကားလန်တချောက်မှာရှိတဲ့ခွန်ဆိုင်ရံနဲ့ဆိုင်ဖရာကြားမှာဖေဖော်ဝါရီလ3ရက်နေ့ညနေပိုင်းကတည်းကတိုက်ပွဲတွေစတင်ဖြစ်ပွားနေပြီးတော့ဒီကနေ့နေ့ကင်းပိုင်းမှာတော့စစ်ကောင်စီတပ်ဖက်ကလေကြောင်းကတိုက်ခိုက်ခဲ့ပါတယ်။နန်းရအခြေဆိုင်တပ်ကလည်းလက်နက်ကြီးနဲ့ပစ်ခတ်နေတယ်လို့ဒေသခံတို့က VOA ကိုပြောပါတယ်။
လေနဲ့ဝေးပြည့်ပြည့်လုံးနဲ့သူတို့ပြစ်တာကျွန်တော်ဒီကနေအဝေးကနေပဲတွေ့နေရတာဒီမနက်တိုက်ပွဲဖြစ်တဲ့အဲဒီဒီပေါ့ဝင်းကျင်နဲ့ဒီမနေ့ညနေဒီမနေ့ဖြစ်တဲ့ကိုဖြစ်တာအဲဒီမနော့ပေါ့ဝင်းကျင်နဲ့အဲခွန်ပိုင်နဲ့ဒီဆန်ဆောက်ကမနော့ပေါ့ဝင်းကျင်ပါပဲမနော့မော်ရှိတယ်အဲဒီပေါ့ဝင်းကျင်ပါလေနဲ့အခုတော့ပြစ်နေတယ်နိုင်ရနဲ့တနေကပြစ်နေလက်နဲ့ကြည့်ရအောင်နဲ့ဆိုင်ကြည့်တော့ရှိနေ
နေကင်းပိုင်း၁၂နှစ်လောက်မှာတော့ဂျက်တိုက်လေနှစ်စီးနဲ့လာရောက်ပြစ်ခတ်ခဲ့ပြီးနောက်ပိုင်းမှာရဟရင်တစည်းနဲ့လည်းလာရောက်ပစ်ခတ်ခဲ့တာပါဂျက်တိုက်လေရင်နှစ်စီးကညနေ3နာရီမှာတစ်ကြိမ်ညနေ4နာရီခွဲလောက်မှာတစ်ကြိမ်စုစုပေါင်း3ကြိမ်ပစ်ခတ်ခဲ့တယ်လို့ညနေပိုင်းမှာသူကထပ်ပြောပါတယ
်အခုပြည်နေအခုကဝဲနေတယ်အခုက3ကြိမ်ရောက်ပါ3ကြိမ်အခုကနှစ်စီးဆိုတော့ခုနှစ်စီးရှိသွားပြီ
ဖားကန်မြို့နယ်ထဲမှာစစ်တပ်ကဝင်ဟင်ကနေတိုက်ခိုက်နေတာဒီကနေ့ဆိုရင်3ကြိမ်ထပ်မနေရှိပါပြီဖားကန်မြို့နယ်အတွင်းဝင်ရောက်လာတဲ့စစ်ကောင်စီတပ်တွေကိုKIA ကကြားဖြတ်တိုက်ခိုက်ရင်အခုလိုတိုက်ပွဲတွေဖြစ်ပွားနေတာပါဒီလ3ရက်နေ့ညနေပိုင်းကလည်း2ကြိမ်ဖြစ်ပွားခဲ့ပြီးတော့ဒီကနေ့မှာတော့မနက်ပိုင်းနဲ့နေ့ကင်းပိုင်းမှာ2ကြိမ်ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်နှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ခွန်ဆိုင်ရံရွာသားတွေဟာဆိုင်းဖရာရွာဘက်ကိုထွက်ပြေးခိုလုံနေရကြောင်းလဲဒေသခံတို့ကအခုလိုပြောပါတယ
်ဟုတ်ကဲ့ခွန်ဆိုင်ကစစ်ဆောင်ရတယ်မင်းတို့ပြချောင်းကအရောက်၄၅ရာလောက်ရောက်နေတယ်ဗျအဲ့ဒါအင်းငါအင်းလောက်မှာအယောက်20လောက်တော့ဆန်းနေကြတော့တချို့တွေကတော့သူ့အပြင်တော်နဲ့အပြင်တော်အဲ့လိုမျိုးသွားနေကြတာ
ညနေပိုင်းမှာလည်းတရားညီနောင်ဘက်ကတိမ်းရှောင်လာသူတွေရှိသလိုလမ်းမှာလည်းတချို့ရှိနေသေးကြောင်းလည်းပြောပါတယ်ဒီလ3ရက်နေ့ညနေပိုင်းကလည်းပူတာအိုမြို့နယ်စွန်ပီယန်ကျေးရွာဘက်မှာစစ်ရဟန်ရင်3စီးနဲ့လာရောက်ပစ်ခတ်ခဲ့တာကြောင့်ဒေသခံ5ဦးထိခိုက်ခဲ့သလိုနေအိမ်အချို့လည်းပျက်စီးခဲ့ကြောင်းနဲ့ရွာသားတစ်ထောင်လောက်တိမ်းရှောင်နေရကြောင်း KNG ခေါ်ကချင်သတင်းဌာနကသတင်းထုတ်ပြန်ပါတယ်ဖေဖော်ဝါရီလ1ရက်နေ့အင်္ဂါနေ့ကလည်း KIA ကပူတာအိုမြို့နယ်ထဲကစစ်ကောင်စီတပ်စခန်း3နေရာ3ရက်နေ့မှာဖားကန့်မိုးညင်းနဲ့စွန်ပရာဘူမြို့နယ်ကတပ်စခန်း2နေရာနဲ့ရဲစခန်းတို့ကိုတိုက်ခိုက်ခဲ့ပါတယ်ဒီတိုက်ပွဲတွေမှာ PDF အဖွဲ့တွေလည်းပူးပေါင်းပါဝင်ကြောင်း KIA ကသတင်းထုတ်ပြန်ထားပါတယ်ဒီကနေ့ဖြစ်ပွားတဲ့ဖားကန့်မြို့နယ်ထဲကတိုက်ပွဲနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့စစ်ကောင်စီနဲ့KIA ပြောခွင့်ရသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ